မြန်မာနိုင်ငံခီးသွားလုပ်ငန်းကအခုနှစ် January လမှာမနစ်ကထဲတိုးတက်ခဲ့တဲ့ဆိုပြီးတော့ဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနစီးရင်မှာဖော်ပြထားပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
။ခီးသွားအဲ့တဲ့ဝင်ရောက်တဲ့နှုန်းဟာ2018ဇန်နဝါရီလနဲ့ရှိရင်အခုနှစ်မှာ19ရာခိုင်နှုန်းပိုတိုးတက်လာရလို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့တကယ်တမ်းဝင်ငွေရရှိရဲ့အပိုင်းမှာတော့ကျဆင်းနိုင်ကြောင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းခီးသွွားမြင့်နေရေးကတောင်းအောင်ရှိသူဒေါကီသွဲစိုးကပြောပါရယ
်မဖြစ်မနေ activities အစိုးရကိုပြရမှာဖြစ်တဲ့အတွက်ဝင်ကြီးကတော့ arrival တက်တယ်ဆိုတာကို mention လုပ်ပြီးတော့ပြောပါလိမ့်မယ်သူတို့ရဲ့အရှိကိုမျှော်ဆိုတဲ့ဟာကတရုတ်တိုးတွေဝင်လာတဲ့ဟာတိုင်းပြည်အတွက်ဘယ်လောက်အကျိုးရှိတယ်လဲ community အတွက်ဘယ်လောက်အကျိုးရှိတယ်လဲနိုင်ငံတော်က test ကိုမှန်မှန်ကန်ကန်ရသလားChinese stories ဒီအုံနဲ့ကျင်းနဲ့ဝင်လာတယ်ဗီဇာအရိုက်တယ်ဒေါ်လာ50ပေးလို့ရှိရင်ဗီဇာရတယ်အဲ့ဒီမှာဘယ်နှယောက်ဝင်လာပြီးတော့ဘယ်နှယောက်ပြန်ထွက်သွားတယ်ဆိုတော့ data ရှိသလားဝင်ကြီးဌာနကကြည်ကြဲမြတ် knowledge တွေရှိဖို့လိုတယ်ဒါဝင်လာပြီးရော arrival တက်ပြီဆိုတော့ပြောလို့ရတယ်ဒါမှဒီနေရာငါမြဲမယ်ဆိုတော့စိတ်ရှိလို့ကတော့ဒါအမားတို့ရဲ့ industry ကိုဖျက်ဆီးနေလို့ပဲအမားတို့ယူပါတယ်အမားတို့ quality ရှိဖို့လိုတယ်အမားတို့ရဲ့ဒီ destination ကိုအမားတို့တန်ဖိုးထားဖို့လိုတယ်လေ
။ထိုင်ခီးသွွား agent တွေကလည်းပြည်ရင်းမှာကားငှားရမ်းတာ၊ဟိုတယ်ငှားရမ်းတာကိုတရားမဝင်လုပ်ဆောင်နေပြီးကိုရီးယားနိုင်ငံကတော့သူ့နိုင်ငံသားအလန်းညွန်ခေါင်းဆောင်ကိုယ်တိုင်လိုက်ပါလာရဲ့အတွက်ဒါဟာပြည်ရင်းခီးသွွားလုပ်ငန်းအတွက်ဆုံးရှုံးမှုဖြစ်နေတယ်လို့ဆိုပါရယ်။ပြည်ရင်းမှာရှိတဲ့ဟိုတယ်တွေကို internet ပေါ်ကနေကြိုတင်ငှားရမ်းထားတဲ့အတွက်လည်းနိုင်ငံအတွက်အခွန်မရရှိရတဲ့အကြောင်းခီးသွွားလုပ်ငန်းကိုနှစ်20ကျော်လုပ်ကင်ခဲ့တဲ့ဒေါကီသွဲစိုးကပြောပါရယ်။တရုတ်ခီးသွွားများလာရတဲ့အကြောင်းရင်းကတော့ခီးသွွားနာမည်ကန်လုပ်ငန်းတွေရဲ့ဈေးငင်းခီးစဉ်တွေကြောင့်ဖြစ်ပြီးကြောက်စိမ့်တဲ့အခြားစီးပွားရေးလုပ်ငန်းအရောင်းဝယ်အတွက်အဓိကဝင်ရောက်လာကြတာဖြစ်ကြောင်းအဲလန်းညွန်ဒေါ်နီလာကျော်ကပြောပါရတယ
်။ဒီကိလိုပတ်သက်တိုးနဲ့ရောင်းတဲ့အခါမှာအလကားကြီးမိရလို့လာချတာ။ကုမ္ပဏီကဘယ်ကနေပြီးတော့ပတ်သက်ပြန်ချလဲဆိုတော့ဒီမြန်မာပြည်ကသရိုးနဲ့ဆိုင်ထားတယ်ဆိုင်လို့နော်။သူတရုတ်ဘက်ကလာဖွင့်တဲ့ကြောက်ခံရရှိတယ်။ဒီဟာပါသေးဆိုတော့ကောင်းအောင်လို့ဟိုရရောင်းနေဆိုင်ရှိတယ်။အဲအဲ့လိုအတိအကျသူက training ပြီးဝင်နိုင်တယ်။အဲ့ရဒီရတဲ့ပတ်သက်တော့ပြန်ချတာ။သူတို့အမြတ်ပေါ့နော်။အဲ့တော့ဒီမြန်မာပြည်ကကြိုက်လည်းမသုံးဘူး။ပြီးရခါမှာအဲ့လိုလာတဲ့ company 10ခုမှာပို့ဖို့ခွဲရပိုင်ရှင်တွေကတော့တရုတ်တွေနဲ့တရုတ်ပြည်ကသူတောက်တောက်ဆိုင်ရသူတို့ဟာပဲ။ဒီဝါကတောက်ဆိုင်ရသူတို့ကဒီပတ်သက်အမြတ်ပြန်ချတာမရှိဘူးလေ။
လုပ်ငန်းလိုင်စင်မရှိရဲ့တချို့တရုတ်လူမျိုးတွေကလိုင်စင်ရပြည်တွင်းခီးသွွားလုပ်ငန်းတွေစီကနေခီးသွွားလုပ်ငန်းလိုင်စင်ငှားရမ်းကအနေနဲ့တရုတ်ဧည့်သည်တယောက်ကိုရွှန်းငွေ20နှုန်းအကျိုးမြတ်ပေးပြီးခီးသည်ခေါ်သွင်းလာကြကြောင်းအလန်းညွန်ဒီကပြောပါရယ်ခီးသွွားဧည့်သည်တွေကသူ့အစီအစဉ်နဲ့လာနေကြပေမဲ့လည်းဟိုတယ်လုပ်ငန်းအပြင်တခြားအသုံးစရိတ်တွေကနေဝင်ငွေရရှိနေတဲ့အကြောင်းဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်တန်ဝင်းကပြောပါရယ
်တော့လာရဲဆိုရင်တော့ဟိုတယ်တော့တဲကြတယ်နိဟိုတယ်ဒီဆိုတော့ဒါ private sector ပဲနိဒီနိုင်ငံသားသားပြောင်းလာလို့ရှိရင် multiplier effect ပေါ့နော်လူထဲမှာမြေရဝင်ငွေရှိကြတာပဲနိသူတို့သုံးသွားတဲ့ပုံမှန်မူတည်ပြီးတော့နိဟိုအဲ့တဲ့နေတွူလာရတဲ့မြေဝင်ငွေလည်းများလာမှာပ
ါမြန်မာနိုင်ငံကတိုင်းရင်းသား data တချို့မှာလူအခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေပြီးလူမျိုးတုံးတက်ပြတာကြီးအထိရှိခဲ့တဲ့ဆိုရဆွဆွဲထားချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာအနောက်နိုင်ငံခီးသွွားတွေအထူးသဖြင့် UK, Canada, Scandinavia နိုင်ငံကခီးသွွားလာရောက်နှုန်းနှဲသွားတာဖြစ်ပါတယ်။2018ဒီဇင်ဘာလအထိတနှစ်တာပတ်လုံးပြည်တွင်းကိုဝင်ရောက်ခဲ့တဲ့နိုင်ငံခြားသားအရေအတွက်ဟာ 1.4 မီလီယံရှိပြီးဒါဟာတနှစ်ကို 2.6 ရာခိုင်နှုန်းတိုးလာတဲ့နှုန်းဖြစ်တယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။